ြစ်သောပစ္စည်းစားနဲ့ထွင်းနေကြတဲ့သူတွေကိုတကယ်ချီးကျူးတဲ့ကိုသားညုံကြီးဘလို့မအောင်တွင်းထားတဲ့ပစ္စည်းမျိုးတွေထွင်းထားကြတာမှအမျိုးဆုံးလို့
Las Vegas မှာပြီးခဲ့တဲ့တစ်ပတ်ကလုတော့တဲ့ CS Electronic ပစ္စည်းကုန်စည်ပြပွဲကြီးမှာတွေ့ရတာတွေကိုပြောနေတာလားမသိမှမဟုတ
်ဟုတ်တယ်လေမွေးကင်းစားကလေးတွေကို6သိပ်ပေးတဲ့ဆက်ကဆပြီးတော့ကိုယ့်ရဲ့ကျန်းမာရေးအခြေအနေကိုညစ်တူဝါစောင့်ကြည့်နေပေးမဲ့ဆက်ရုပ်ကနေပြီးတော့ရှင်တက်မှုမဖြစ်အောင်ကာကွယ်ပေးနိုင်တယ်ဆိုရယ်ကားအထိအမျိုးဆုံးနေတာပဲ
တောင်ဆင်းတောင်တက်ကျန်းတန်တန်ခက်ခက်နေရာတွေမှာကြော်ခွတောင်တက်ရသလိုသွားနိုင်မဲ့ကားမျိုးလဲပါသေးတယ်လေဗျကျောက်ဒီလိုမျိုးအကွေးဆန့်လုပ်နိုင်တဲ့စေုပ်ခြေတော်တွေမှာဘိန်းတက်ပြီးထားတဲ့မော်တော်ကားကအရေးပေါ်ကယ်ဆယ်ရေးလုပ်ငန်းမျိုးတွေမှာသုံးဖို့ရည်ရွယ်တယ်လို့ထွင်ထားတဲ့တောင်ကိုရီးယားက Hyundai ကုမ္ပဏီကပြောပြီးတော့မိတ်ဆက်သွားတယ်မဟုတ်လားဗ
ျကိုတီထွင်ထားတဲ့ပစ္စည်းဘလောက်စမ်းတယ်ဘလောက်ရှည်ပြေးတယ်ဆိုတာကိုအပြိုင်မိတ်ဆက်ကြတဲ့ CES ပြောင်းပွဲကြီးမှာလာပြကြတာကတော့တစ်နှစ်ထက်တစ်နှစ်ဆန်းပြင်းဆန်းရဲမယ်ရှင်လူပြောများနေတဲ့ရှင်းလိမ့်လိုမျိုး TV ရောတွေ့ပြီးတာ
LG ကုမ္ပဏီကလုပ်တဲ့ TV လားဗျ65လက်မ TV လေးမကြည့်ရချေဆိုရင်ဒီပါလာဗီတာခက်ရှိရှိ4000တက်တူဘုံတွေကိုအလိုလိုလိုက်ပြီးတော့ပြန်ထည့်သိမ်းထားနိုင်တဲ့ TV မဟုတ်လို့ TV ကိုဘယ်တော့မှထားမလဲဆိုတာသိစဉ်းစားနေကြရမလို့တော့လို့ကျွန်တော်ကတော့သဘောကျတယ်ဗျာ
So this is our exciting new OLED TV R series the first large screen rollable television set 65 inch 4K
ခလုံးနေလိုက်တာနဲ့65လက်မ 4K TV ကြီးကနေသိမ်းထားတဲ့အဲ့ဒီဘုံတွေကနေပြန်ထွက်လာရဲဆိုတာကို LG Electronics Company တာဝန်ရှိသူတယောက်ကမိတ်ဆက်ရှင်းပြနေတာပါအပြောင်းလဲကြီးပြောင်းလဲသွားတဲ့ TV ဒီဇိုင်းလိုတာမှသူကပြောရရှင်ကျွန်တော်သဘောကျတာတော့ဒီ TV ကိုလိမ့်သိမ့်ပေးထားတဲ့တက်တူပုံတစ်ခါလဲပါပြီးသားမို့ TV ပြင်စရာသပွဲလိုဆင်းလို့လည်းမလိုတော့ဘူးနောက် TV မျက်နှာပြင်ကပုံမှန် TV ဖန်လားပြင်တွေလိုမျိုးမဟုတ်ဘူးဆက်ကူလိမ့်လို့လိမ့်လို့ရတဲ့ OLED screen display မျိုး OLED TV R လို့နာမည်တက်ထားတယ်အားဆိုတာကတော့ rollable လိမ့်လို့ရတယ်ဆိုတာကိုပြောတာတဲ့
လိမ့်လို့ရနိုင်တဲ့ TV မျက်နှာပြင်တွေကွန်ပျူတာမျက်နှာပြင်တွေပေါ်လာမယ်ဆိုတာအရင်တည်းကတော့ကြိုးပြောနေကြပြီးသားဒီတောင်ကိုရီးယားက LG ကုမ္ပဏီကတော့အရင်ဆုံးလက်တွေ့ထုတ်လိုက်တာပဲဗျ။ဒါပေမဲ့ဈေးဘလောက်နဲ့ရောင်းမလဲဆိုတာကတော့မတတ်မှတ်ရသေးဘူးလို့ LG ကပြောပါတယ်။ဒီနှစ် CES မှာ LG ပွဲထုတ်မိတ်ဆက်တာဒီလေးလို့ရတဲ့ TV မျက်နှာပြင်တစ်ခုတည်းမဟုတ်သေးဘူးမဆိုင်မှာရဲ့။အကြီးအောင်ထွန်းဖောက်မြင်နိုင်တဲ့ TV screen ကိုလည်းပြခဲ့သေးရဲ့ဗျ
။ It's actually a transparent OLED display where the transparency is up to 40% and you can look right through the display.
ရိုးရိုးဆိုရင်တော့ပုံတွေပြနိုင်တဲ့ OLED TV မျက်နှာပြင်ပဲ။ခလုံးနေလိုက်တော့မှအဲ့ဒီမျက်နှာပြင်ကအခြေအောင်ဖြစ်သွားပြီးတော့အနောက်မှာရှိနေတဲ့ပစ္စည်းတွေကိုထွင်းဖောက်ပြီးတော့မြင်ရတာ50ရာခိုင်နှုန်းလောက်ကြီးသွားတာမို့ screen ရဲ့အနောက်ဘက်မှာထားထားတဲ့ပစ္စည်းတွေကိုကောင်းကောင်းကိုမြင်ရနိုင်တယ်လေ
အခုလိုလိမ့်လို့ရတဲ့ TV မျက်နှာပြင်တို့ဒီဖောက်ထွင်းမြင်နိုင်တဲ့ TV မျက်နှာပြင်တို့ပဲမဟုတ်သေးဘူးဗျခောက်လို့ရတဲ့ဖုန်းမျိုးလဲ CS မှာပြသွားသေးတယ်ခောက်ချိုးချိုးလို့ရတဲ့ smartphone မျိုးထွင်းနေတယ်လို့ Samsung ကုမ္ပဏီက2018ဇူလိုင်လကလေးကကြေညာထားတာ
လည်းဦးမှုယူပြီးတော့ဖုန်းကိုအရင်မိတ်ဆက်ခဲ့တာကတော့အမေရိကန်အခြေစိုက် Royal ဆိုတဲ့တရုတ်ကုမ္ပဏီလေ Flex ပိုင်းလို့နာမည်ပေးထားတဲ့ခေါက်ချိုးချိုးလို့ရတဲ့ smartphone ကိုဒီနှစ် CES ပွဲမှာပွဲထုတ်ပြခဲ့တယ်လေ
You can choose smartphone here. We have dual SIM cards. Alright. Dual SIM cards.
ပြန်လိုက်လို့ရှိရင်ဒီ tablet computer လေးလိုမျိုးဖြစ်သွားပြီးတော့သုံးနိုင်တဲ့ smartphone မှာ SIM card ထည့်လို့ရတဲ့နေရာနှစ်ခုပါပါတယ်အဲ့ဒါကြောင့်မို့လို့ခေါက်ချိုးချိုးထားလို့ရှိရင်မျက်နှာပြင်တစ်ဖက်တစ်ချက်ကဖုန်းတွေဖြစ်သွားလို့ဖုန်းတစ်ခုပူးထားတယ်လို့မျိုးဖြစ်နေတယ်လေ။နည်းနည်းလေးထူတယ်။နောက်အရင်ကြီးမသေးလာပေမဲ့ဘောင်းပြိတ်ထဲထည့်နိုင်တဲ့အရွယ်ဆိုတော့အရင်ကြီးတယ်လို့လည်းပြောလို့မရဘူး
။ခေါက်ချိုးတစ်ဖက်စီရဲ့ download ရှိက 9.8 လက်မှရှိရဗျ။ Android စနစ်သုံး smartphone မျိုးပါ။ SIM card နှစ်ခုနဲ့ဖုန်းနှလုံးလိုသုံးနိုင်ရဲ့ဆိုပေမဲ့တစ်ချိန်မှာတစ်လုံးကိုပဲသုံးနိုင်မှာ။ပြောချင်တာကဖုန်းကိုကင်ထားရင်ကိုယ့်ဘက်မျက်နှာမူနေတဲ့ဘက်ချမ်းကပဲအတိတ်ဖြစ်နေပါဒီဖုန်းကို CS ပြပွဲမှာစမ်းသုံးကြည့်သူတွေကတော့ဖုန်းရဲ့ function တွေကတိတ်ချောတက်မဟုတ်လာသေးဘူးလို့သုံးသပ်ကြပါတယ်။ဒါပေမဲ့လည်းလောလောဆယ်အချိန်ဒီတိုင်းဝယ်ချင်နေဆိုရင်တော့အမေရိကန်မှာတစ်လုံးကိုဒေါ်လာ1300လောက်ပေးရမယ်တဲ့
။အခုလိုမျိုးခေါက်ချိုးချိုးလို့ရမယ် smartphone ကို Royal Company က CS ကြာခန်းကြီးမှာလူတိုင်းကိုပြသခဲ့ပေမဲ့ Samsung Company ကတော့ဒီပြည်တန်လုပ်တဲ့မိတ်ဆက်ပွဲမှာအထူးဖိတ်တဲ့သူတွေကိုပဲသူတို့ရဲ့ခေါက်ချိုးချိုးနိုင်တဲ့ဖုန်းကိုပြခဲ့တယ်လို့ဤပညာသတင်းတွေမှာတော့ရေးကြတယ်Samsung Galaxy X လို့နာမည်ပေးထားတဲ့ smartphone ကို hardware ဘိုင်းရော software ဘိုင်းမှာရှင်းလုံးကျော်ဖြစ်အောင်လို့စမ်းသပ်တည်ထွင်နေသေးတာမို့လူသိရှင်ကြားထုတ်မပြသေးတာဖြစ်နိုင်တယ်လို့တချို့ကတော့သုံးသပ်တယ်။ phone မိတ်ဆက်ပွဲမှာချီးမွမ်းရသူတချို့ကလည်းလုံးဝပြောစရာမရှိအောင်ကောင်းတဲ့အခြေအနေမျိုးတော့မဟုတ်သေးဘူး။တချို့နေရာတွေမှာပိုကောင်းအောင်လုပ်ဖို့လိုသေးတယ်လို့ပြောကြရခြင်း
။ hardware ဘိုင်းနဲ့ပတ်သက်လို့လည်း Samsung ကအသေးစိတ်ထုတ်မပြောဘူးတဲ့။အခုနှစ်ပထမနှစ်ဝက်မကုန်ရင်တော့မှခေါက်ချိုးချုံနိုင်တဲ့ phone ကိုစရောင်းမယ်တဲ့။ဒါနဲ့ဘလောက်အားပေးကြမလဲဆိုတဲ့အချင်းဒီကိုစမ်းသပ်တဲ့အနေနဲ့အလုံးကြီးတပန်းနဲ့ပထမဆုံးစထုတ်ရောင်းမယ်။စရောင်းရင်လည်းတောင်ကိုရီးယားမှာယူရောင်းမှာမဟုတ်ဘူးတဲ့။နောက်အမေရိကန်နဲ့ဒီဥရောပနိုင်ငံတွေစီရောက်ဖို့ကလည်းဒီနေ့အချင်းပြရမယ်လို့သတင်းတွေမှာရေးကြပါတယ်။
အဲ့ Samsung ရဲ့ခေါချိုးချိုးနိုင်တဲ့ဖုန်းတစ်လုံးကိုဘလောက်နဲ့ရောင်းမှလဲဆိုတာအတိအကျမသိရသေးပေမဲ့တစ်လုံးကိုအနည်းဆုံးဒေါ်လာ1800လောက်ပေးရနိုင်တယ်လို့ခန့်မှန်းပြောနေကြပါတယ်ရှင်